မင်္ဂလာတောင်ညွန့်မြို့နယ်မှာဖြစ်ပွားခဲ့တဲ့ရုံးရင်းဆန်ခန့်မှုမှာပါဝင်ခဲ့တဲ့ယဟန်တွေကိုထိမ့်သိမ့်ကျက်မှတ်ပေးဖို့တိုင်းတန်ကမဟာနာယကအဖွဲ့ကိုသာသနာရေးဝန်ကြီးဌာနကစတင်ထားတယ်လို့ဝန်ကြီးဌာနအစိုးရတာဝန်ရှိသူတဦးက VOA ကိုပြောပြပါရစေ။ဖြစ်ပွားခဲ့တဲ့ဖြစ်ရပ်မှာပါဝင်ခဲ့တဲ့မျိုးချစ်ယဟန်ပြိုများတမကကတော့သတင်းတွေမှာဖော်ပြနေကြသလိုတန်ကတွေကအိမ်ထဲဝင်စစ်ဆေးတာရုံးရင်းဆန်ခန့်လုပ်တာတွေမရှိခဲ့ဘူးလို့ညင်းလိုက်ပါရစေ။သဆိုင်ရရဲတပ်ဖွဲ့ကတော့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့ပြောပါရယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်အမတ်မေခါကသတင်းပေးပို့ထားပါရယ
်ဖြစ်ပွားခဲ့တဲ့ရုံရင်းဆန်ခတ်မှုမှာပါဝင်ခဲ့တဲ့ယဟန်တွေကိုထိမ့်သိမ့်ကျက်မှတ်ပေးဖို့တိုင်းတန်ကနာယကကိုသာသနာရေးဝန်ကြီးဌာနကစာပို့ထားတယ်လို့သာသနာရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံညွှန်ကြားရေးမှူးဦးအောင်စံဝင်ကပြောပါရယ်နောက်ထပ်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ဘာတွေလုပ်ဖို့ရှိသလဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာမှာတော့သူက
ကျွန်တော်တို့ဒီမှာတိုင်းသာသနာရေးရနေပြီးတော့တိုင်းသာသနာနိုင်ငံအောက်ခါကိုရှောက်ထားပြီးဆောင်ရွက်နေပါတယ်ခင်ဗျာနော
်ဟုတ်ပါလေနော်
လှုပ်ဆောင်မဲ့အားတွေကိုလည်းကျွန်တော်တို့အချိန်နဲ့တပင်းညီတရင်ထုတ်ပြပေးပါမှာကျွန်တော် website ကနေလေနော်ပြောထားပါတယ်ခင်ဗျာဟိုရဲတပ်ဖွဲ့ကလည်းတိုင်းရန်ကုန်တိုင်းဒေသကြီးကလည်းသူတို့တရင်ထုတ်ပြပေးပါမှာကျွန်တော်တို့ကလည်းဘာတွေလှုပ်ဆောင်မလဲဆိုတာတရင်ထုတ်ပြပေးပါပါခင်ဗျာနော်ကျွန်တော် website ကနေလှုပ်ဆောင်မယ
်ရန်ကုန်တိုင်းလုံခြုံရေးနဲ့နေဆက်ရေးအဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကတော့ဒီအဖြစ်အပျက်နဲ့ပတ်သက်လို့ပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူသွားဖို့လှုပ်ဆောင်နေတယ်လို့ပြောပါတယ်
အဲ့ဒါဥပဒေနဲ့ညီဆောင်သွားမှာဖြစ်ပါတယ်အသေးသေးကတော့ကျွန်တော်တို့ရဲရဲကို DCP ကိုမေးလိုက်တာဥပဒေနဲ့ညီအကုန်အရေးယူမှာဖြစ်ပါတယ်နော
်ရုံးရင်းဆန်ခတ်မှုကိုထိမ့်သိမ့်အရေးယူခွင့်ရှိတယ်ပြည်ထရေးဘက်ကတော့အရိုက်ခံရသူကအမှုဖွင့်လို့စိတ်မရှိတာကြောင့်အခုချိန်ထိဘယ်သူကမှအရေးယူဖို့စီစဉ်ဆောင်ရွက်ထားတာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးသတင်းနဲ့ပြန်ကြားရေးဌာနကရဲမှူးလဝေကပြောပါတယ်ဒါပေမဲ့အထူးကြုံဖြစ်အောင်လှုံ့ဆော်မှုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာကြောင့်စုံစမ်းစစ်ဆေးနေတယ်လို့သူကပြောပါတယ်ရုံးရင်းဆန်ခတ်ဖြစ်အောင်လှုံ့ဆော်ခဲ့တာမှာပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတဲ့မျိုးချစ်ရဟန်းပြိုများတမကကတော့အခုထွက်ပေါ်နေတဲ့သတင်းတွေလို့အဲ့ဒီနေ့ကအကျန်းဖက်လှုံ့ဆော်ခဲ့တာဝေရောက်စစ်ဆေးကဥပဒေမဲ့လှုံ့ဆော်ခဲ့တာမျိုးမရှိခဲ့ဘူးလို့ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုအမှန်တကယ်ရှိလာတဲ့အနေအထိအမျိုးဘာသာသာသနာကိုကာကွယ်စောင့်ရှောက်မှုတွေလုပ်သွားမယ်လို့မျိုးချစ်ရဟန်းပြိုများတမကကအတွင်းရေးမှူးဦးသူစိတ်တာကအခုလိုမိန်ကြားပါတယ်
။ဘုန်းကြီးတော့ဘုန်းကြီးမလုပ်နိုင်ဘူး။တက်ဆိုင်တာတက်ဆိုင်တွေတရားရုံးလောက်လောက်လို့ဝင်ရောက်ပြီးလုပ်ပြနေရတာဖြစ်တယ်။အဲ့တော့ဒါတွေကိုဥစဉ်တော့ကလိုက်လုပ်နေတာအစိုးရနေတာမဟုတ်ဘူးအကျဉ်းချက်နေတာမဟုတ်ဘူး။သူများမလုပ်တဲ့အလုပ်ကိုအမုန်းခံပြီးတော့ပြောနေတာအမုန်းခံပြီးလုပ်နေတာဥပဒေကတော့ပြောနေတဲ့သူတွေကိုယ်တိုင်ဥပဒေကိုရေးသားလိုက်တာပါ
ဒီပြင်ဆရာတော်ကအဲ့ဒီနေ့ကရက်ွက်တင်နေသူတွေကိုမျိုးချစ်ရဟန်းပြိုအဖွဲ့ကစံဖက်ရိုက်နှက်တာတွေလုပ်ခဲ့တယ်လို့သတင်းတွေဟာလဲမမှန်ဘူးလို့ညင်းဆိုလိုက်ပြီးရက်ွက်တွင်မှာနေသူတွေကသာပြန်လဲရန်ပြုတ်လာတာကြောင့်ထွက်ပြေးခဲ့ရကြောင်းဒီစဲဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတစ်ခုခုကိုလှုပ်ဆောင်ခဲ့တယ်ဆိုရင်အချိန်မရွေးဥပဒေတိုင်းအရေးယူတာကိုခံသွားမယ်လို့လဲပြောဆိုလိုက်ပါတယ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့မဘာသာအဖွဲ့နဲ့မသက်ဆိုင်တဲ့အဖွဲ့တစ်ခုဖြစ်တာမို့မဘာသာခိုင်းစေချက်ကြောင့်လှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေဟာမှန်မှန်ကန်ဘူးလို့လည်းပြောဆိုသွားပါတယ်။လက်ရှိချိန်မှာတော့မတီးမငြိမ်ဖြစ်ခဲ့တဲ့မင်္ဂလာတောင်ညွန့်မြို့နယ်မှာရက်ွက်လုံခြုံရေးကိုရက်ွက်တွင်မှာနေထိုင်တဲ့ဘာသာပေါင်းစုံပါဝင်တဲ့အဖွဲ့တစ်ခုကတာဝန်ယူပြီးလှုပ်ဆောင်နေတယ်လို့အဲ့ဒီရက်ွက်မှာနေထိုင်သူတဦးဖြစ်တဲ့ဦးစောမင်းလက်ကပြောပါတယ်
။ဟုတ်ကဲ့။ဘလူဒီလာလှုပ်တယ်ဘလူဒီလာပြီးတော့ပြဿနာရှာစရာရဲတပ်ဖွဲ့ကတီးပါတယ်ထွေဥပိုင်းကတီးပါတယ်တို့တော့ဘလူဒီယာဒီကိစ္စကိုစတင်ဖောက်နေတယ်စတင်ဖန်နီးနေတယ်ဆိုတာလည်းတီးပါတယ်တီးတော့များလဲယနေ့ခြေဒီလိုဟန်တာအချင်းတားဆီးခြင်းမရှိသေးပါဘူ
းရုံရင်းဆန်ခတ်ဖြစ်ခဲ့တဲ့နေ့ကခိုးဝင်ဘင်္ဂလီတွေရှိမရှိတာဝန်ယူစစ်ဆေးခဲ့တယ်မင်္ဂလာတောင်ညစခန်းကစခန်းမှုဒူရဲမှုမျိုးလွင်ကိုဒီကနေ့မှာပဲကိုညံကုန်းမျိုးနယ်မှာရှိတဲ့ရဲစခန်းတစ်ခုကိုပြောင်းရွှေ့လိုက်ကြောင်းကာယကံရှင်ကိုရိုင်းက VOA ကိုပြောပါတယ်ဒီလိုနေရာပြောင်းရွှေ့တာဟာဖြစ်ခဲ့တဲ့ဖြစ်ရက်နဲ့ပတ်သက်နေသလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီပြင်မတည်ငြိမ်မှုမှာအဓိကပါဝင်ပတ်သက်သူလို့ယူဆရတဲ့ခုနှစ်ယောက်ကိုလည်းမင်္ဂလာတောင်ညွန့်ရဲစခန်းကမြို့နယ်မှုရဲမှုခင်မဦးကတရားရုံးကိုဦးတိုက်ကစုပူအောင်သွေးထိုးလှုံ့ဆော်မှုပုံမှန်905ဂမြင်းဆောင်34နဲ့ဒီကနေ့မှာအမှုဖွင့်ထားတယ်လို့သတင်းတွေထပ်ပေါ်နေပါတယ်။ဒါပေမဲ့လည်းမြို့နယ်မှုဖြစ်တဲ့ရဲမှုခင်မဦးကိုဆက်သွယ်လို့မရတယ်လို့စခန်းကိုဖုံးဆက်မေးတာမှလည်းတာဝန်ရှိသူကစခန်းကနေအခုလိုတရားစွဲဆိုထားတာရှိတယ်လို့မကြားမိတဲ့အကြောင်းနဲ့စွဲထားတာလည်းမရှိဘူးလို့ပြောဆိုထားပါတယ်ရှင်။